ဒီမနက်ငါဟာစံပေါင်းများစွာသောပြည်သူတွေအတွက်ညှော်လင့်ချက်ပေးနိုင်တဲ့နိုင်ငံဖြစ်အောင်အရသာအစိုးရနဲ့စစ်တပ်တို့ပူးပေါင်းလုပ်ဆောင်ကြဖို့လိုရဲလို့မြန်မာနိုင်ငံကပထမဦးဆုံးကက်သလစ်ယဟန်မဖြစ်လာသူကာဒနယ်ချားလ်စ်ဘူကပြောကြလိုက်တယ်အသိအဆောင်မခံနိုင်တဲ့အဆင့်တစ်ဆင့်ကိုဖြတ်တန်းနေရစေမြန်မာနိုင်ငံအပေါ်နိုင်ငံတကာအသိုင်းအဝိုင်းကစိတ်ဆင်ဆီထားကြဖို့နဲ့ဒီမိုကရေစီအပြည့်အဝထွန်းကားလာရေးအတွက်ဆက်လက်ကူညီကြဖို့လည်းယဟန်မကြီးကမြစ်တရခံပါတယ်ညီငယ်ရေးတိဆောက်ရမှာကမြန်မာနိုင်ငံတပ်ပထမဦးစားလေးဖြစ်ပြီးဒီမိုကရေစီကနုနယ်တဲ့အစီအမံသာရှိနေလဲဖြစ်တဲ့အချိန်ယူကြိုးပမ်းရအောင်မှာဖြစ်တယ်လို့မြန်မာစစ်ဘုတ်ချုပ်တွေကိုအရေးယူဖို့ထောက်ခံတင်ပြထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအစီအစဉ်ကပေါ်ထွက်လာပြီးနောက်စက်တင်ဘာ10ရက်နေ့ဇွန်နဲ့ထုတ်ပြန်တဲ့ကြေညာရေးထက်မှာကာဒီနယ်ဘုတ်ကဖော်ပြထားတာဖြစ်ပါတယ်